Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2018ခုနှစ်ဇွန်လ9ရက်ဂျာတာပတိနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းလိုမီတာ25 32 51နဲ့လိုင်းလံ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်မဒီနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်းနေတယ်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရှစ်သတင်းပတ်တဲ့သမိုင်းဝင်တွေ့ဖို့ရှိနေကြမှာပဲဂျပန်ဝန်ကြီးချုပ်အင်ဂျီရိုမှာအမေရိကန်သမ္မတနဲ့ဒီနေ့တွေ့ဆုံမှုရှိနေပါတယ်အမေရိကန်ထုတ်ပစ္စည်းတွေအသုံးပြုခွင့်တားမြစ်ထားတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီပေါ်အမေရိကန်ရဲ့တက်ခတ်မှုတွေဖယ်ရှားဖို့သဘောတူညီချက်ရရှိသွားပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မတ်တငီထိုင်းနဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာနောက်ပြန်တောက်ကြနေမှာဂျင်းပါမယ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အစည်းအဝေးတွေကိုရုတ်တရက်ရက်ဆိုင်လိုက်ပါတယ်
ကျွန်တော်တို့မပြောဘူးကျွန်တော်ဆိုရင်တွတ်တော်နားသွားတော့မသိဘူးမျိုးသားလို့တော့နားရဲဆိုတော့ကျွန်တော်မသိဘူးကျွန်တော်တို့ပြည်သူပဲနားရဲအောင်မေးနေတာ
ပြည်သူလွတ်တော်ကိုယ်စားလှယ်တူပြောကြသွားတာပါဒီအကြောင်းနဲ့တူရိန်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုရိန်ဂျာဒုက္ခသည်တွေကကြိုးစိုးလိုက်တဲ့သတင်းနဲ့အတူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းချက်ဒုတိယပိုင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။နောက်ပိုင်းမှာကျမ်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုလည်းတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရှစ်သတင်းပတ်တဲ့သမိုင်းဝင်ထိပ်သီးတွေ့ဆုံမှုရှိနေချိန်မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဒီနေ့အင်ဂျီရိုမှာအမေရိကန်သမ္မတနဲ့တွေ့ဆုံမှုရှိနေပါတယ်။အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့နှစ်နာရီကြာတွေ့ဆုံဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲတရက်ကျင်းပဖို့လည်းစီစဉ်ထားတာပါ။ဂျပန်ဝန်ကြီးချုပ်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတပ်မစ်ဆိုင်းတုံးအစီအစဉ်တွေကိုကန့်သတ်ရမှာတိုးတက်မှုတွေတွေ့မြင်လို့ကြောင်းနဲ့1980နဲ့80ပြည့်လွန်နှစ်တွေမှာမြောက်ကိုရီးယားကဖမ်းဆီးသွားတဲ့ဂျပန်နိုင်ငံသားတွေအရေးမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံရမှာသမ္မတထရန့်အနေနဲ့ထက်သင်ဆွေးနွေးစီလိုတဲ့အကြောင်းဝါရှင်တန်ကဒီကနေ့မထွက်ခွာခင်မှာပဲပြောဆိုထားပါတယ်။စင်ကာပူနိုင်ငံမှာရှစ်သတင်းပတ်အင်္ဂါနေ့တွေ့ဆုံမှုစီစဉ်ထားတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်လို့ဒေသရင်းကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ပုံပြီးထဲထဲဝင်ပါဝင်နေတာပါထိပ်သီးတွေ့ဆုံမှုမတိုင်ခင်မှာပဲတရုတ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးရတာရှိခဲ့ရုံသာမကမြောက်ကိုရီးယားခေါင်းဆောင်တွေလည်းနှစ်ချိန်တွေ့ဆုံခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ကလည်းမြောက်ကိုရီးယားခေါင်းဆောင်တွေတွေ့ဆုံမှုလမ်းပွင့်ထားတဲ့အကြောင်းပြောရင်းနဲ့ဖမ်းဆီးခံဂျပန်နိုင်ငံသားတွေအရေးအထောက်အကူဖြစ်နိုင်မှသာတွေ့ဆုံဆွေးနွေးဖို့ပြောဆိုထားတာပါဂျပန်ဝန်ကြီးချုပ်ရဲ့ဒီကနေ့တွေ့ဆုံမှုအတွင်းအမေရိကန်ကိုတင်ပို့နေတဲ့တမ်နီနဲ့အလူမီနီယံတွေပေါ်အခွန်တိုးမြင့်လိုက်တဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းဆွေးနွေးမယ်အလားအလာရှိနေပါတယ်ဂျပန်နိုင်ငံအပါအဝင်အမေရိကန်ရဲ့မဟာမိတ်တွေကတော့အခွန်အစည်းအဝေးတွေကိုကန့်ကွက်နေကြတာပါကန့်ကွက်ကုန်သွယ်ရေးမှာကန့်သတ်ချက်တွေဟာအကျိုးမရှိနိုင်တဲ့အကြောင်းလည်းဂျပန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်
ကနေဒါနိုင်ငံမှာဒီသတင်းပတ်ထဲချင်ပမဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံအတွင်းအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေအပေါ်မဟာမိတ်တွေကဝေဖန်မှုတွေကြုံရနိုင်ပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့မူဝါဒအတိုင်းအခိုင်အမာရပ်တည်သွားမှာဖြစ်ကြောင်းသမ္မတရဲ့ထိပ်တန်းစည်းပွားရေးအကြံပေးပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်ခက်ခဲတဲ့ကိစ္စတွေဖြစ်ပေမဲ့သမ္မတအတွက်အခက်အခဲမရှိတဲ့အကြောင်းအမျိုးသားစည်းပွားရေးကောင်စီညွှန်ကြားမှုလယ်ရီကတ်လိုကပြောဆိုခဲ့သလို G7 အဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားတင်းမာမှုတွေကတော့တခုမဟုတ်တခုရှိနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့ရောမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေနဲ့ပါကုန်သွယ်ရေးစစ်ခင်းနေတာမဟုတ်ကြောင်းပြောခဲ့ပေမဲ့အမေရိကန်လုပ်ငန်းတွေနဲ့အလုပ်သမားတွေကိုအကာအကွယ်ပေးနိုင်အောင်တတ်နိုင်သမျှဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာမနေ့တုန်းကရောက်နေတဲ့အမေရိကန်ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကလည်းအမေရိကန်ရဲ့အခွန်စည်းမျဉ်းသစ်တွေကိုကုန်သွယ်ရေးစစ်ပွဲအဖြစ်မသတ်မှတ်နိုင်သေးကြောင်းပြောဆိုခဲ့သလိုအမေရိကန်အနေနဲ့မိတ်ဖက်နိုင်ငံတွေနဲ့မျှတတဲ့အပြန်အလှန်ကုန်သွယ်မှုတွေကိုသာတောင်းဆိုနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မဟာမိတ်တွေနဲ့စီးပွားရေးအခြေတင်ဖြစ်နေတဲ့ကိစ္စတွေဟာစစ်ဖက်နဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုထိခိုက်စရာမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။ကနေဒါနိုင်ငံခွီဘက်မှာမနေ့ပြန်တောက်ချာနေကဆလို့စနေနေ့အထိကျင်းပမဲ့ G7 ထိပ်သီးညီလာခံအတွက်ပြင်ဆင်နေတဲ့အမေရိကန်သမ္မတရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ခတ်လိုကတော့ကမ္ဘာကုန်သွယ်ရေးစနစ်ဟာရွေရွင်းပျက်စီးနေပြီးဒီအတွက်လည်းအမေရိကန်သမ္မတထက်ဖျက်ဆီးခဲ့ကြတဲ့တိုင်းပြည်တွေကိုအပြစ်တင်ရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်
အမေရိကန်ထုတ်ပစ္စည်းတွေအသုံးပြုခွင့်တားမြစ်လိုက်တဲ့အတွက်လုပ်ငန်းတွေထိခိုက်နေတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီ CTE ကို တန်ခတ်မှုတွေဖယ်ရှားပေးဖို့သဘောတူညီချက်ရရှိသွားပြီဖြစ်တဲ့အကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝေဘာရော့စ်ကဒီနေ့ပဲပြောလိုက်ပါတယ်မြောက်ကိုရီးယားအီရန်နိုင်ငံနေနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်မှုအတွက်အလုသမား9000ခွဲလောက်ရှိတဲ့ ZTE ကုမ္ပဏီကဒေါ်လာတန်1000ပေးဆောင်မှုနောက်ဒေါ်လာတန်400အာမခံထားဖို့နဲ့ကုမ္ပဏီစီမံခန့်ခွဲရေးနဲ့ဘုတ်ဖွဲ့တစ်ခုလုံးကိုအစားထိုးပြောင်းလဲဖို့သဘောတူညီမှုရခဲ့တဲ့အကြောင်းဝန်ကြီးရော့စ်ကအမေရိကန်ရုပ်သံ CNBC ကိုပြောဆိုလိုက်တာပါဒီဥစ္စာတွေလုပ်ငန်းကြီးပေါ်ရှေ့လျှောက်စီးကန်းနဲ့တင်းကျပ်သွားမှာဖြစ်ကြောင်းလည်းပြောပါရယ်ဒီကုမ္ပဏီကိုပြင်းပြင်းထန်ထန်အပြစ်ပေးလိုက်တဲ့အတွက်အမေရိကန်ရဲ့ကုန်သွယ်ရေးစီးမင်းတွေကိုချိုးဖောက်နိုင်ခြေရှိသူတွေပေါ်ဟန်တရရောက်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ကုန်သွယ်ရေးစီးမင်းတွေကိုလိုက်နာကျင့်သုံးမှုအမေရိကန်ကုသရေးဝန်ကြီးဌာနကရွေးချယ်ထားတဲ့အဖွဲ့တစ်ဖွဲ့ကိုလည်း ZTE ကုမ္ပဏီကစနစ်ငှားရမ်းအသုံးပြုဖို့လည်းသဘောတူညီချက်မှာထည့်သွင်းထားပါရယ်ဒီဥစ္စာတွေလုပ်ငန်းနဲ့သဘောတူညီနိုင်မှုတွေဟာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့တွင်းကုန်ကုန်စီးချမှုတွေအတွက်ဆက်ဆံညီနိုင်မှုတွေမှာတစုံတရာရက်ခတ်မှုရှိလိမ့်မယ်လို့မထင်ကြောင်းလဲအမေရိကန်ကုသရေးဝန်ကြီးကပြောဆိုထားပါတယ်
။ဂျော်ဒန်နိုင်ငံမှာသတင်းတပတ်ကြားဆန္ဒပြပွဲတွေကျုံခဲ့ရပြီးတဲ့နောက်အငင်းပွားစရာဖြစ်ခဲ့ရတဲ့အခွန်ဥပဒေချမ်းကိုပယ်ဖျက်မဲ့အကြောင်းဘရင်အဗ်ဒူလာရှစ်မောက်ကျန်းသစ်စာချိန်ဆပြီးတဲ့နောက်မှာပဲဝန်ကြီးချုပ်တည်ဖြစ်လာတဲ့အိုမာရာဇက်ကဒီကနေ့ပဲကြေညာပါတယ်။ဥပဒေမူကြမ်းကိုပြန်လည်ရုပ်သိမ်းဖို့သဘောတူညီချက်ရရှိခဲ့ကြောင်းဥပဒေပြုအမတ်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်တစ်ကပြောဆိုခဲ့ပါတယ်။ဂျော်ဒန်နိုင်ငံမှာချိုးချံချွေတာရေးအစီအမံတွေကိုထောက်ခံခဲ့မှုကြောင့်ဆန္ဒပြပွဲတွေအကြီးအကျယ်ကျုံခဲ့ရတဲ့ဝန်ကြီးချုပ်ဟာနီမူလ်ကီတနင်္လာနေ့ကနှုတ်ထွက်သွားပြီးတဲ့နောက်အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ရာဇက်ကိုဘရင်ကဝန်ကြီးချုပ်တစ်ဖြစ်အင်ကာနေ့ကပဲခန့်အပ်ခဲ့တာပါ။အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့မူဝါဒတွေနဲ့အညီအစိုးရကပြုပြင်ပြောင်းလဲမဲ့အစီအစဉ်တွေဟာလူမှုအဆင့်တန်းကိုထိခိုက်စေတဲ့ဆိုပြီးပယ်ဖျက်ဖို့ထောင်နဲ့ချီတဲ့ဂျော်ဒန်နိုင်ငံသားတွေလက်မော်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အလုတ်လက်မဲ့နှုတ်မြမမှုဆင်းရဲမှုနဲ့ကုန်စည်နှုန်းကြီးမားမှုတွေအတွေ့မကျေနပ်ကြတဲ့ဆရာဝန်တွေရှင်းနေတွေနဲ့ကျောင်းဆရာတွေလည်းမနေ့တုန်းကဆန္ဒပြကြပါတယ်။တိုင်းပြည်စည်းဝါးရေးကျဆင်းမှုတွေအတွေ့ဒေတာရင်းမတိမငိအခြေအနေတွေနဲ့နိုင်ငံတကာရဲ့အထောက်အပံ့လုံလုံလောက်လောက်မရဘဲစီးရီးယားဒုက္ခတွေထောင်ပေါင်းချီလက်ခံထားရတဲ့ကိစ္စတွေအပေါ်အစိုးရကအပြစ်ဖို့ထားပါတယ်။ဒေတာရင်းမတိမငိအခြေအနေတွေနဲ့ဆက်နွယ်ပြီးဂျော်ဒန်နိုင်ငံမှာစီးပွားရေးကြဆင်းမှုတွေကြုံခဲ့ရတဲ့အတွက်အစိုးရကြွေးမြီမြင့်မားနေတာကိုရှော့ချနိုင်ဖို့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအကောင့်ထည့်ဖို့ရေးနိုင်ငံတကာကြွေးရှင်တွေကဖိအားပေးနေကြတာဖြစ်ပါတယ်။
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာတမြန်မာပိုင်းအစီအစဉ်ရဲ့ကျသာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နိုင်ငံမှာစစ်ပွဲတွေရပ်ပြီးငြိမ်းချမ်းရေးအတွက်ဖြေရှာရမှာတာလီဘန်တပုန်တွေပါဝင်လာအောင်ကြိုးပမ်းတဲ့အနေနဲ့ရှေ့သတင်းပတ်အင်ကာနီကဆက်လို့ဇွန်လ20ရက်နေ့ထိအစိုးရတပ်ဖွဲ့ဝင်တွေတစ်ဖက်သက်ပြစ်ခတ်ရစဲထားမယ့်အကြောင်းသမရအရှက်ကန်တွေကကြီးညာလိုက်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်လမ်းခင်းတဲ့အနေနဲ့သက်ဆိုင်သူတွေအားလုံးတက်ခတ်မှုတွေရစဲဖို့ဒီသတင်းပတ်ဆော့ဘိုင်းကအာဖဂန်ထိုက်တန်ဘာသာရေးကောင်ဆောင်တွေရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့ပတ်သက်ပြစ်ခတ်ရစဲမှာဖြစ်တဲ့အကြောင်းနိုင်ငံကိုပြောတဲ့ဒီနေ့ရုပ်မြင့်သံကြားမိန့်ခွန်းမှာအာဖဂန်သမ္မတကပြောခဲ့တာပါပြစ်ခတ်ရစဲကြီးညာချက်ဟာတာလီဘန်အနေနဲ့သူထွက်တံရုံလုပ်ရတဲ့ဟာလူလူရဲ့ရင်ထဲကထောက်ခံမှုကိုမရနိုင်ပဲအထူးကျန်တဲ့အခြေအနေကိုသာရောက်နိုင်တယ်ဆိုတာပြန်ပြောင်းသုံးသပ်နိုင်မယ့်အခွင့်အလမ်းတစ်ရပ်ဖြစ်တဲ့အကြောင်းလဲသမ္မတကပြောပါတယ်အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်ကလည်းသမ္မတရဲ့တာလီဘန်အပေါ်အပြစ်ခတ်ရစဲကြီးညာချက်ကိုလေးစားလိုက်နိုင်မယ့်အကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့အာဖဂန်နိုင်ငံကကုလသမဂ္ဂကိုယ်စားလှယ်ရုံးကလည်းအစိုးရရဲ့ကြီးညာချက်ကိုကြိုဆိုခဲ့ပါတယ်
အီရန်နိုင်ငံမြို့တော်ဘက်ကရက်ကဆရာစီတီအရမမနေ့ဗုဒ္ဓဟူးနေ့ညကလက်နက်သုံးလောင်းရုံပောက်ကွဲတာကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်။ဒီကနေ့ကြာသပတေးနေ့မနက်မှာတော့ဒေသခံတွေအပြည့်အစည်းတွေကိုလာကြည့်နေကြပါတယ်။မနေ့ဗုဒ္ဓဟူးနေ့ကပောက်ကွဲမှုနဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့သတင်းအချက်အလက်တွေကလည်းကွဲပြားနေပါတယ်။သတင်းတချို့မှာတော့ဗလီတစ်ခုတည်းမှလက်နက်တွေသုံးလောင်းထားတာလို့ပြောဆိုနေပြီးပြည်ထောင်စုဝန်ကြီးဌာနရဲ့ကနအူးထုတ်ပြန်ချက်မှာတော့အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုလို့ပြောဆိုထားတာပါ။တခြားအဆောက်အုံအတော်များများလည်းပျက်စီးခဲ့ရပါတယ်။ပ ဘာဖြစ်ခဲ့တယ်လဲဆိုတာကိုအတိအကျဖော်ထုတ်နိုင်ဖို့စုံစမ်းစစ်ဆေးနေပါတယ်ဆရာစီတီကတော့အမေရိကန်ကိုဆန့်ကျင်တဲ့ဘာသာရေးဆရာအယ်ဆာရန်နဲ့ကွန်ဆာဗေးတစ်တွေအကောင်ရာဒေသဖြစ်ပါတယ်ပြီးခဲ့တဲ့လရွေးကောက်ပွဲမှာအမေရိကန်ကိုဆန့်ကျင်တဲ့ဘာသာရေးဆရာအယ်ဆာရန်ရဲ့ညွန်ပေါင်းအဖွဲ့ကလွှတ်တော်ရင်းနေရာအများစုကိုနိုင်ထားတာပါရွေးကောက်ပွဲရလဒ်တွေကိုတော့ပြန်လည်ရေတွက်ဖို့မနေ့ဗုဒ္ဓဦးနေ့မှာလက်ရှိလွှတ်တော်ကညွှန်ကြားထားပါတယ်ရှင
်တရုတ်နိုင်ငံကွန်ဂျူမြို့မှာအမေရိကန်ဆိုရတာဝန်ရှိသူဆက်ဆက်ဝေးနာခံစားခဲ့ရတဲ့အတွက်တပ်တမန်တွေနဲ့မိသားစုဝင်တွေကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်တတော်များကိုနေရပြန်ပို့လိုက်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်အမေရိကန်ဆိုရဝန်ထမ်းဟာသူတို့ညင်သားနဲ့ပုံမှန်မဟုတ်တဲ့အတန်းနဲ့ဖိအားထန်ကြောင်းအုံတော်မှာအနှဲငယ်ဝေးနာခံစားခဲ့ရတဲ့အတွက်ပြီးခဲ့တဲ့လထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကျန်းမာရေးသတိပေးချက်တည်းရထုတ်ပြန်ထားတာပါနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ကြီးမားတဲ့ကျန်းမာရေးဆိုင်ရာဖြစ်ရတစ်ခုဖြစ်နေလဲညင်ညွန်းပြောဆိုထားပါတယ်ဝန်ကြီးမျိုးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစီးပွားဆိုင်ရာဖွက်ခုစီလိုပြီးအကူအညီတောက်ခံသူတွေအားလုံးကိုလည်းကျန်းမာရေးစစ်ဆေးခဲ့တယ်လို့တော်တော်များကိုလည်းနောက်ထပ်ကျန်းမာရေးစစ်ဆေးမှုတွေအတွက်အမေရိကန်ကိုပြန်လည်ဆေးလွတ်ထားကြောင်းပြောဝင်ရသူဟက်တာနော်ရက်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဝေနာခံစားခဲ့ရတဲ့သတင်းတွေနဲ့ပတ်သက်လို့အကြောင်းရင်းကိုဖော်ထုတ်နေအောင်အမေရိကန်ကျန်းမာရေးဝန်ထမ်းတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်တဲ့အကြောင်းနဲ့အမေရိကန်အစိုးရဝန်ထမ်းတွေကအရင်တုန်းကလည်းအလားတူဝေနာခံစားခဲ့ရဘူးရတယ်နဲ့တူညီမှုရှိမရှိဆက်စစ်သွားမှာဖြစ်တဲ့အကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုထားပါတယ်
ဂွတ်တီမာလာနိုင်ငံမှာမနေ့ဗုဒ္ဓဟူးနေ့ကဖွေခိုးမီးတောင်ထပ်ပြီးတော့ပောက်ကွဲခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစူးစမ်းရှာဖွေနေကြပါတယ်။အနည်းဆုံး69ယောက်သေဆုံးတဲ့အကြောင်းအတည်ပြုထားပြီးသေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုဆက်ပြီးတော့ရှာဖွေနေစေပါ။အခုပောက်ကွဲခဲ့တဲ့ဂွတ်တီမာလာကမီးတောင်ကတော့ဗဟိုအမေရိကန်မှာပောက်ကွဲမှုအများဆုံးမီးတောင်ရှင်တစ်ခုဖြစ်ပါတယ်။မီးတောင်ရဲ့အနောက်ဖက်တောင်ဆောင်ကကျောက်တွေကနေစီးဆင်းလာတဲ့ကျောက်တုံးကျောက်ခဲတွေနဲ့တစ်တုံးနေပါတဲ့ချွေရီတွေကပန်တလီယွန်မြစ်ကိုဥတီပြီးလမ်းကြောင်းတင်နဲ့စီးဆင်းလာတဲ့အကြောင်းလဲဂွတ်တီမာလာရဲ့ငလျင်တိုင်းတားရင်းနဲ့မိတော်ဆောင်ချီရေးဌာနကသတိပေးထားပါတယ်။မိုးရွာသွန်းမှုတွေကြောင့်ပြည်တွေရွှွင့်နေတဲ့အပြည့်အစည်းတွေလည်းစိုးစိုးဝါးဝါးပြိုကျလာနိုင်တယ်လို့အာနာပိုင်တို့ကသတိပေးထားပါတယ်ရှင
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကောင်းလင်းနဲ့မတ်တင်ကြီးထိုက်တို့ပြပြခဲ့ကြတာပါ VN ကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာနားဆင်နိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်မနေ့ပြန်ဇွန်လ10ရက်နေ့နေပြည်တော်မှာကျင်းပဖို့ရှိတဲ့အမျိုးသားနဲ့ပြည်သူ့လွှတ်တော်အစည်းအဝေးနှစ်ရက်စလုံးကိုပယ်ဖျက်လိုက်ပါတယ်မကြောက်ခုလိုလို့တလဲဆိုတာလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်လည်းရှင်းရှင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့မမေခါကစုံစမ်းမေးမြန်းထားတာပါ
။မနက်ဖြန်ဂျွန်လ10ရက်နေ့မှာလုံမယ်ဆိုတဲ့ပြည်သူ့လွှတ်တော်အစည်းအဝေးတွေကိုပယ်ဖျက်ကြောင်းပြည်သူ့လွှတ်တော်ကကြေညာချက်ထုတ်ပါတယ်။ဘာကြောင့်လဲဆိုတာအကြောင်းပြချက်မရေးထားသလိုဘယ်တော့ပြန်ဆမလဲဆိုတာလည်းမပါဝင်ပါဘူး။အမျိုးသားလွှတ်တော်ကလည်းမနက်ဖြန်အစည်းအဝေးတွေကိုပယ်ဖျက်ထားတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။အခုလိုရုတ်တရက်လွတ်တော်အစည်းအဝေးတွေပယ်ဖျက်လိုက်တာနဲ့ပတ်သက်လို့ပြည်သူ့လွတ်တော်ညွှန်ကြားရေးမှူးဦးကုတ်ကိုနိုင်ကို VOA ကဆက်သွယ်မေးမြန်းလာမှာတော့ရုံးစင်းကနေအချိန်မှာအခုလိုပယ်ဖျက်ကြောင်းသိခဲ့ရတာဖြစ်ပြီးသူကိုယ်တိုင်တော့အသေးစိတ်မသိရှိရသလိုဘာကြောင့်ပယ်ဖျက်ရတယ်လဲဆိုတာလည်းမသိရကြောင်းအခုလိုပြောပါတယ
်။ဟိုနားရပဲသိတာခုနကအဲဒီဟိုဒီရုံးစင်းကနေမှာနှစ်ဖြင်ကတော့ဥက္ကဋ္ဌကောမရှိဘူးတင်တယ်ခါတိုင်းတော့အဲ့လိုပဲဖြစ်ပါတယ်ဟိုပြတ်တဲ့ခါတော့ဒီအကျင်တော်ဘက်ပြန်ခေါ်သွားတာပေါ့သူရေးပေါ်ပါရှိတယ်မလို့ပေါ့နော
်ရခိုင်ပြည်နယ်အတွက်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရမှာနိုင်ငံတကာကပုဂ္ဂိုလ်တဦးထည့်သွင်းခြင်းကိုပြန်လည်စဉ်းစားဆုံးဖြတ်ဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုကိုပြီးခဲ့တဲ့ဇွန်လ6ရက်နေ့ကကြမ်းခံရေးပါတီဘက်ကတင်သွင်းထားခဲ့ပါတယ်ဒီအဆိုကိုမနက်ဖြန်လွတ်တော်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ဒီလိုဆွေးနွေးရမှာဖြစ်လို့ရုတ်တရက်အစည်းအဝေးကိုပယ်ဖျက်လိုက်တာဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပေမဲ့ဒီလိုကြောင့်ဆိုတာကိုတော့ VOA ဘက်ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကတော့ဒီလိုထင်မြင်ချက်တွေကိုအတည်ပြုပေးနိုင်ခြင်းမရှိကြောင်းနဲ့အမျိုးသားလွှတ်တော်အစည်းအဝေးတွေကိုတော့လာမယ့်တနင်္လာနေ့မှာပြန်လည်ပြုလုပ်မှာဖြစ်တယ်လို့သူကပြောပါတယ်
။ဘာကြောင့်နားရဲဆိုတာကျွန်တော်တို့ရှိရော explanation တော့မထုတ်ဘူးလား။ရဲဝင်တော့သူဘာမှပြောတာတော့မကြဘူး။အဲဒီပြန်ဆမဆိုကျွန်တော်တင်းလာနေကျွန်တော်မျိုးသားပြန်ဆမ။အတိအကျမသိနိုင်သေးဘူးလား။သူတို့ကသင်္ကြန်ကြီးကြီးကြောက်ပြောနေတာရောရှိတာဝင်လား။ဒါကကွန်ဖာမဖြစ်ပါဘူး။
အခုလိုပဲဖြတ်လိုက်တာကဗဟေလိစံလွန်းနယ်လို့ဆိုလာသူကတော့ကြံ့ခိုင်ရေးပါတီကမင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ပ
ါကျွန်တော်တို့မပြောဘူးကျွန်တော်ဆိုရင်လွှတ်တော်နားသွားတော့မရှိဘူးကျွန်တော်အဲ့ဒီကမေကုံးဆက်ချင်းကကော်မလေးကဖုန်းဆက်တာကအဘမနဲ့ပြန်မေးရမယ်မေကုံးကတဲ့မနဲ့ပြန်တော့မေးစရာမလိုတော့ဘူးတဲ့အဲ့လိုပဲပြောပြီးဖုန်းချတော့ဟာလွှတ်တော်နားမတော့မရှိဘူးအမျိုးသားလွှတ်တော်နားရဲဆိုတော့ကျွန်တော်မသိဘူးကျွန်တော်တို့ပြည်သူ့ပဲနားရဲအောင်မေးနေတာ
အရေးတကြီးနိုင်ငံတကာဧည့်သည်တွေနဲ့တွေ့ဆုံရမယ်ဆိုရင်လေအခုလိုလွှတ်တော်အစည်းအဝေးတွေကိုရနာတက်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကဆိုပေမဲ့ဒီလိုအရေးကြီးဧည့်သည်တွေနဲ့တွေ့ဖို့ရှိတယ်ဆိုတာလဲမကြားမိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ် SNLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်းအောင်ကျော်ကတော့မနှက်ဖန်ရနာလိုက်တာနဲ့ပတ်သက်လို့အခုလိုပြောပြလာတာပါ။အ
ော်မသိဘူးကွာ။ကျွန်တော်ကတော့စောစောတော့အစီအစဉ်ထွက်ပြီးတော့နောက်ကျတော့ကျွန်တော်တို့ထောင်ရောက်တော့လေးနိုင်ထုတ်ခံပြီးတော့အဲ့လာတော့အစီအစဉ်ချက်တင်လိုက်တယ်နောက်စတူရဲ့ဂျင်ပါမင်းလေးကိုနောက်မှဆက်ချင်ရမယ်ဆိုတာပဲပြောတယ်ကျွန်တော်လည်းမသိလိုက်ဘူးခင်ဗ
ျပယ်ပြဲရခြင်းအကြောင်းရင်းကိုအတီးပြုချက်ရဖို့လွှတ်တော်ရုံးနဲ့သက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌပြောရေးဆိုခွင့်ရှိသူတွေစီဆက်သွယ်မေးမြန်းပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူးရှင
် VV သတင်းနောက်မိခရဲ့သတင်းပြဖို့ချက်ဖြစ်ပါတယ်အခုတော့ရခိုင်ဒေသအရေးနဲ့ပတ်သက်ပြီးလည်းတင်ပြကြပါတယ်ရခိုင်ပြည်နယ်ကနေရာစွန့်ခွာသွားသူတွေပြန်လည်လက်ခံရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မဲ့ပေါ်ရခိုင်မောင်တော်ကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ရောက်ရင်ဂျာဒုက္ခသည်တွေကကြိုးစိုးလက်ခံကြပါမယ်လို့သူတို့အတွက်ခိုင်မာတဲ့လူညုံရေးအာမခံချက်လွတ်လပ်စွာသွာလာခွင့်အပအဝင်နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နောက်ပြီးအကြမ်းဖက်တိုက်ခတ်မှုနဲ့နေမြေရှင်းလင်းမှုတွေအတွင်းဆုံးရှုံးနှင်နာခဲ့မှုအပေါ်တရားမျှတစွာဆောင်ရွက်ပေးဖို့ကိုတောင်းဆိုကြပါတယ်အသေးစိတ်ကိုတော့မတ်ဆွမွန်ကပြောပြမှာပါ
နေရစွန်ခွာတင်းချောင်တဲ့သူတွေမိမိတို့ရဲ့သဘောဆန္ဒအလျောက်ဂုံတိတ်ခါရှိစွာနဲ့နေရရင်ကိုပြန်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေးကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR တို့နဲ့အတူမြမအစိုးရတို့ကြားသုံးပွင့်ဆိုင်ပူးပေါင်းဆောင်ရွက်ဖို့နားလည်မှုစကြွန်လွှာဂျွန်လ6ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့အပေါ်ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ဘက်တင်းချောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလက်ခံကြပါတယ်ဒါပေမဲ့လို့နိုင်ငံသားဖြစ်ခွင့်နဲ့နိုင်ငံသားခွင့်ရေးအပြေဝပေးရေးအပါအဝင်သူတို့အတွက်ခိုင်မာတဲ့ဘဝအမကန်ချက်နဲ့အသက်အန္တရာယ်လုံခြုံရေးအလေးထားဆောင်ရွက်ပေးဖို့ကိုတောင်းဆိုပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ဆောင်သွားသူတွေကိုတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေအဖြစ်ခေါ်ဝေါ်သုံးဆွဲပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမောင်မောင်ကတော့ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားအခုလိုပူးပေါင်းဆောင်ရွက်မှုကိုကြိုးစိုးပေးမယ်လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေစုပေါင်းတောင်းဆိုထားတဲ့တောင်းဆိုချက်12ချက်ပါဝင်တဲ့အချက်တွေကိုဦးစားပေးဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ
်မြန်မာအစိုးရကဟိုကလသမကမဟာမင်းကျောင်းယူနီဆာနဲ့ UNDP နဲ့လည်းမတူတာဟာကျွန်တော်ညာတို့ကဒီပတ်ကကျိုးစိုးတယ်ဒါပေမဲ့အတိတ်ကကျွန်တော်ဒုက္ခစင်ညာကတောင်းဆိုချင်တာသဘောကကျွန်တော်ပထမပိုင်းမှာ UN Security Force ကိုကျွန်တော်နာထူစီရမယ်ကျွန်တော်ကြားစက်ကမှမနေဘူးပေါ့မူလနေရမှာမဆုံးမယ်နမေဆုံးမှာကျွန်တော်အဲ့ဒီမှာဆုံးဆုံးခံရတဲ့ဥစ္စာဖြစ်စီကျွန်တော်လျာနေတယ်အကုန်ကျွန်တော်တို့ကိုပြရမယ်ကျွန်တော်နိုင်ငံသားဘလသာတော်လာကွန်းပြရမယ်နိုင်ငံသားသိကမှကျွန်တော်အပေါ်လုံးပြန်ဆောင်မှာပါကျွန်တော်နောက်တစ်ခုကောင်းဆိုချင်တာဒီမှာဒီမှာနေခဲ့တာအချိန်မှာဒီမှာဝင်တဲ့တွေပါတယ်ကျွန်တော်တို့ဒီစာမျက်ပယ်ဆက်ပြီးတော့သဘီခင်ရတဲ့ရှိတယ်ဒီအကုန်ဒီဖူဒီအဒီဘီခဲမှာပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံခဲမှာပေါ့အဲ့ဒီဝင်တဲ့တွေကိုမူလနေရာမှာပဲသူတို့ကလို့အဝန်တန်းဆောင်ပြရမယ်
ရခိုင်ပြည်နယ်မောင်နှံမြို့နယ်မြို့တကြီးကျေးရွာသားကိုလာထွန်းကလည်းအခုလိုမျိုးကုလသမဂ္ဂနဲ့မြမအစိုးရတို့ကြားပူးပေါင်းဆောင်ရွက်ချက်ကိုကြိုဆိုပြီးတော့အထူးသဖြင့်နိုင်ငံသားဖြစ်ခွင့်ကိုအတိအမှတ်ပြုရင်းအစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့စိုးရိမ်နေဆဲဖြစ်ကြောင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအထူးအလေးပေးဆောင်ရွက်ပေးဖို့တောင်းဆိုပါတယ
်။နှစ်ချက်ရှိတာပေါ့နော်။တစ်ချက်ကကြတော့ကျွန်တော်လူတွေကပြန်လာဖို့အခါကြတော့အရင်ကတည်းကကျွန်တော်နိုင်ငံသားဖြစ်တဲ့အဲ့ဒါကိုမြမအစိုးရကနေပြီးတော့အတရားမဲ့ပြုကိုပြုရမယ်ဆိုတော့စုံပြည့်ချက်တစ်ခုရှိတယ်နောက်တစ်ခုကျတော့ဒီ humanity အပိုင်းပေါ့လူသားချင်းစာနာမှုဆိုင်ရာပေါ့အဲကျွန်တော်လူတွေမှာအခုကပြောရရင် ever ရောက်သွားတဲ့လူတွေမှာဘာတစ်ခုမှမရှင်းဘူးဆိုတော့အဲ့ဒါကိုနိုင်ငံတကာနဲ့ပူးပေါင်းပြီးတော့ JC ပြင်းနေဆိုတာကိုတော့ကျွန်တော်ကြည့်ဆိုတယ်အဲ့ဒီ area ပေါ်မှာတော့အားရတယ် ဒါမဲ့ကုလသမဂ္ဂနဲ့သဘောတူညီချက်လုပ်တဲ့အခါကျတော့ဘယ်လောက်ထိလွဲ့လဲမလဲဆိုတာကတော့ကျွန်တော်တို့မှစောင့်ကြည့်ရမယ်
။နောက်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေအတွင်နှစ်နာခဲ့ရတဲ့ကာယကံရှင်နေနဲ့မိသားစုဝင်တွေရဲ့သဘောဆန္ဒတွေကိုအလေးထားမေးမြန်းသင့်ပြီးတော့ ARS ကြမ်းဖက်တိုက်ခိုက်သူတွေနဲ့ဆက်နွယ်တယ်ဆိုပြီးဖမ်းဆီးခံရမှာကိုစိုးရိမ်နေကြစေဒုက္ခသည်တွေရဲ့လုံခြုံရေးအာမခံချက်အတွက်လည်းယုံကြည်မှုရအောင်ဆောင်ရွက်ပေးသင့်တယ်လို့မောင်တော်ဒေတာကန်ကိုလာထွန်းကဆိုပါတယ်
ရခိုင်ပြည်နယ်မှာပြစ်ထွားခဲ့တဲ့ပြဿနာတွေကိုပြင်းချင်းရှင်တဲ့ဆိုလို့ရှိရင်နိုင်ငံတကာပြည်စည်းလဲပါရမယ်ပြီးတော့ကျွန်တော်ခါရကင်ချင်းတွေနဲ့လဲအစိုးရကစကားပြောဖို့လိုတယ်ကျွန်တော်ဘာတွေခံစားနေရလဲကျွန်တော်ကိုဘာတွေလုပ်ပြင်ရအစီအပြင်လဲဟိုအစိုးရနဲ့ကျွန်တော်လူတွေနဲ့တိုင်ပင်ဆွေးနွေးချင်းမှအစီအပြင်ပါပေါ့အခုကဒီပြဿနာပြစ်ထွားတာအခုမဟုတ်ဘူးနှောင်းစင်းကြီးကတည်းကပေါ့အစိုးရအနေနဲ့ကျွန်တော်လူဒီအပွဲစီမှကျွန်တော်လူတွေခေါ်ပြီးတော့ဟိုတိစုံစင်းနေတာတို့ပါတို့အဲ့အရမရှိဘူးအဲ့အရမရှိမရှိတော့ဒီပြဿနာဟိုပြေလေသွားမှလည်းမမြင်ဘူးဥပမာအဖေရောက်သွားတဲ့လူတွေတိမှဒီအာစာကနေလူတွေအများကြီးပါတယ်ဆိုပြီးတော့ဒီမှာတည်င်းစာတွေပါတွေကပညာသားအရှိတယ်တကယ်တော့အဲ့မှာဒီအာစာအပွင့်ဝင်တွေမဟုတ်တဲ့လူတွေအများကြီးပဲမှာသူတို့စည်ရင်းတွေတိတတာအဲ့ဒီကိစ္စတွေကြတော့ကျွန်တော်လူတွေကစူးရင်တယ်ပေါ့နော်သူတို့တကယ်လို့ဒီဘက်ရောက်လာရင်သူတို့ကတန်းအဆန်းခံရမယ်ပြီးတော့တောင်းချခံရမယ်ဆိုပြီးတော့လူတွေကစူးရင်တယ်ပြီးတော့ခုတရားစီရင်ရေးဘက်မှာကြတော့လဲကျွန်တော်ကြတော့ဘာတစ်ခုမှမျက်မှတ်တတ်တာဟိုကစစ်ဆင်မခံရဘူးပေါ့အဲ့လိုကပိုင်းတွေရှိတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ဆက်လျင်းပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းမယ်လို့လည်းမြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်စုံစမ်းစစ်ဆေးမှုရဲ့ရလဒ်အနေနဲ့အစိုးရအနေနဲ့အရေးယူဆောင်ရွက်ဖို့အရေးကြီးတယ်လို့လည်းဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာလည်းထည့်သွင်းဖော်ပြထားပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီအမေရိကန်တန်ကကြာတာပြင်းညအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိတဲ့ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းနဲ့ VOA တို့တီးသန့်တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုတင်ဆက်ပါတော့မယ်ခင်ဗျာအငင်းပွားစရာကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရတဲ့ရှေးလေးလုံးပါတီနိုင်ငံရေးပါတီအဖြစ်တရားဝင်မှတ်ပုံတင်တဲ့အခြေအနေပြည်ထောင်စုကြခိုင်ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲကော်မရှင်ပေါ်အယုံကြည်မရှိဘူးလို့လာမယ့်ဂျားဖြတ်ရွေးကောက်ပွဲမှာပါတင့်စဉ်းစားနေတယ်ဆိုပြီးပြောဆိုတဲ့အပေါ်ရွေးကောက်ပွဲကော်မရှင်ရဲ့သဘောထားအမြင်ဆရာတွေကို VOA Editor ဒေါခင်ဆိုးဝင်းကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကိုတီးသန့်တွေ့ဆုံမေးမြန်းထားတာပါ
နိုင်ငံရေးပါတီအသစ်တွေလည်းမှတ်ပုံတင်နေတာကြားပါတယ်အဲ့တော့နိုင်ငံရေးပါတီအသစ်မှတ်ပုံတင်တာတွေရောအခြေအနေဘယ်လိုရှိပါလဲရှင်နောက်ထပ်အသစ်တွေပေါ့
ကျွန်တော်တို့အခုနိုင်ငံရေးပါတီတွေကမှတ်ပုံတင်ပြီးသား109ပါတီရှိပါတယ်အဲ့ဒီမှာတချို့ပါတီတွေကပူးပေါင်းသွားတာတချို့ပါတီကပဲသွားတာနဲ့ဆိုရင်15ပါတီရှိပါတယ်အဲ့လက်ရှိတော့ဒီ95ပါတီ95ပါတီမှာကျွန်တော်တို့ပါတီလုပ်ငန်းတွေမှာစီကမ်းနဲ့မညီညွတ်လို့ရပ်ဆိုင်ထားတာပါတီက3ပါတီရှိပါတယ်အဲ့ကြောင့်လက်ရှိမှာ92ပါတီကအရှင်ပြိုင်လို့ရမှာ
ဟုတ်ကဲ့ပါ
မှတ်ပုံတင်ထားတဲ့ပါတီတွေကတော့မှတ်ပုံတင်စစ်စဲမပြည့်ပြတ်သေးရင်တော့ကျွန်တော်တို့အချိန်မီရင်တော့ဝင်ဝင်ရမှာပါအချိန်မမီတော့ဝင်ဝင်ပြုတ်လို့နိုင်မှာမဟုတ်ပါဘူ
းအခုနှလုံးစဲနာမည်ကြီးနေတဲ့ဒီရှစ်လေးလုံးပါတီပေါ့နော်သူတို့လည်းမှတ်ပုံတင်ထားတယ်လို့ပြောပါတယ်အဲ့တော့သူတို့ရဲ့ဒီမှတ်ပုံတင်ထားတဲ့အခြေအနေလေးပေါ့နောက်ပြီးတော့သူတို့ဒီလာမဲ့ဂျက်ဂျာပြရေကောက်ပွဲမှာရောရှင်တိုင်နိုင်မဲ့အလားအလာရှိပါလားရှင
်ကျွန်တော်တို့ကတော့ဒီလုပ်ငန်းစဉ်တိုင်းပဲဆောင်ရွက်နေတာပါမှတ်ပုံတင်ကြဖို့မြန်နာမမြန်နာတော့ကျွန်တော်နဲ့ဆက်ဆက်ဆောင်ရွက်နေရတဲ့ဒီလူမျိုးကြီးကြေးဌာနပြည်ရေးဝန်ကြီးဌာနနဲ့ပဲတက်ဆိုင်ပါတယ်သူတို့ကြီးကအချိန်မီကျွန်တော်တို့ကင်းချင်းချောင်းထောက်ခံချက်ရရင်တော့ကျွန်တော်တို့ကပါတီထီတော်ဝင်ပြုမှာပါသူတို့ကြီးကကင်းချင်းချောင်းပြည့်စုံတင်ရင်တော့ကျွန်တော်တို့ဒါခွင့်ပြုလို့မရသေးဘူ
းသူတို့ပါတီဒီရှစ်လေးလုံးပါတီထောင်းတဲ့နေရာမှာပြည်ရင်းရောပြည်ပရောကန့်ကွက်တန်တွေကြားနေရပါတယ်အဲ့ဒါတွေနဲ့ပတ်သက်လို့သူတို့ကန့်ကွက်တာတဲ့ကန့်ကွက်တဲ့အတွက်ကြောင့်မလို့သူတို့ပါတီမှတ်ပုံတင်ခြင်းနေရာမှတ်ပုံတင်တဲ့နေရာမှာခက်ခဲနေများရှိပါလားရှင
်ကျွန်တော်တို့ပါတီများမှတ်ပုံတင်ခြင်းဥပဒေမှာတော့ကန့်ကွက်သူရှင်တော့ကျွန်တော်တို့ကစစ်စစ်ပြီးတော့ ada jono sanya bima pi barai. Agu jono kanggo yang sim sila jono kota bi pi dedu. Tapi oleh kanggo sari lo yang dewa. Tapi jono dah dega tidan suinu bima sumbia bi yang esin pi barai.
Aro agu di juga buat komision ye lengan sang dari pobi lo tiaw ang joshi ang lo subi lo. Nengan negara ye kuni bambu mulu le tu ni awal. Agu mazadi ni awal UNDP ni bumbang sanya dari tu tu le awal. Aro di nengan negara ye sapan bumbu bo. Nengan negara ye tau pani bo tau kuri bo ni. Aro ini betul lo. Joshi bala tiaw bala umma idea lo ifest lo di juga buat komision ma putu le video labi lo tau pani pini dari cawa le.
Jono di nengan negara kuni di ni ni awal. The IFS to international IDR to UNDP to Sassim Shibare, Janone MOUs to be signed in Rava. Through a Jano Yoga Boy Pimio Yi Dwe, Damo Yoga Lungani, Omi Dwe, through Netta Sanda Kanari Makunini Rapibare, Umaso in civil education to Buddha education to Makunira Shibare, and Messin Bizuima, Sobuari Kunira Shibare, Yoga Lungani Madonna Lungandum Pisi Kunira Shibare.
ไอ้ตัวรู้กุญญ์หัวจันโรดด้วยทั่วเลยมีอะไรอย่างโอเคป่ะไอ้เรามีดีอะไรขังกันนะปนอ่ะที่ที่เมื่อสานาชินีอุปนิยาปีเรกิสาปอดีเยอะกว่าเนี่ยปัตตาบีปีนิยาปีเรลงงานเนี่ยโอ้ไทยเลี้ยวลุกเชี่ยบาลาเช่นจันโรดาร์เรออาศัยเส้นลุกบิดาบ่ะจันโรดีนิกาลาเรมีอะไรมีดีอะไรอะไรจันโรดูปูบังสมยตาบุจันเนียบะมันเนียบะจันโรดูสุนุบีเชี่ยบาลาไอ้ตัวรู้จันโรดูต้องสูเรคารันเยอะกว่าด้วย
ดิเมสเซจยงอีปาร์ตี้ดิเปียวเวนปิวบาปิวราโรจันโนโรดิจันโนโรดิลงดิเมสเซจลงงานนี่มาเตียวบิอาราโรมันดามันนามิจิเกนามิจิเกราเดปอลินามิสุเกราบาเลสโรเมสเซจยงปิวสุเรเนียมาตอรอลิเจเจลันลองทักเขวาเลยกูลามิเนทาวเนเซยูเกาเปียวปอลิยูเกาเปียวจีจิมบาเลคามาดิเมสเซจยงปิวสุเรเนปัตเตลูปูบิโรกาวมองอ่างปูบิโรตีจามังกาวปลูรินยาซีเซนทาราชิบาเลสโรเมสเซจโรดิปัตปาวเวนลุกซอนนี่เดจันโนโรคอมมิชเชนเนาลิวเมจิเดวงจีชันนาเยปีเรวงจีชันนาเย
ဒီတော့ကျွန်တော်တို့ဥပဒေနီးဥပဒေအတိုင်းပဲဆောင်ရွက်တာဖြစ်တဲ့အတွက်ဒီအတွက်ကျွန်တော်တို့ကဥပဒေတိုင်းမဆောင်ရွက်တဲ့အတိုင်းကျွန်တော်တို့တောင်းအောင်ဖြစ်မှာပါကျေးဇူးအများကြီးတင်ပါတယ်ရှင်
ဒီကဝဲကောမရှင်အခုကဥလှသိန်းကိုVOA ရန်ကုန်ရုံးပြည်သူ့အကြီးအကဲဒေါကင်ဆိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာVOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOAEmail လိပ်စာburmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတစ်ဆင့်စာရေးသားဆက်သွယ်လိုတယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာမှရှေ့အား90ကရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာကြားခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာပါ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနံပါတ်25 32 51တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဘက်အတွင်းမှာတော့ကျမကြီးကန္နာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီပြည်တော်စုတက်မတော်အသိဖွဲ့ရမယ်ဆိုလို့ရှိရင်လည်းအခုဒီစဲတက်မတော်ကလုံးဝအခုလုံးလုံးစဲကတော့လက်မခံနိုင်သေးတဲ့အခြေအနေ
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်နဲ့ပတ်သက်လို့နောက်ပိုင်းတင်ဆက်မယ့်တိုင်းရင်းသတင်းလွှာမှာနှာစင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ရေယုံကြီးယောဂအကြောင်းကိုတင်ပြထားပါတယ်ရေယုံကြီးယောဂဟာကဘာမာရောမြန်မာမှာပါအဖြစ်များနေပြီးမျက်စိမှာဖြစ်ခဲ့ရင်အန္တရာယ်ကြီးပြီးအသက်ကြီးသူတွေမှလည်းပိုဆိုးတတ်တယ်လို့ပြောဆိုနေကြပါတယ်စောစောသိခဲ့လို့ရှိရင်အများဆုံးကုသတဲ့နယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ရေကြောင့်ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ဒီယောဂါဘလို့ကုသခံရပြီးဘလို့ကာကွယ်ကုသတဲ့မှာလဲဒီကြောင့်မြန်မာနိုင်ငံကအရေးပြားအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคทุกคุณเสี่ยวหวนจีดร.ซวินครับเราเนี่ยดิ Happy Soul Star ลูกขอเลยเยยงจีโยคะมาเสี่ยเนาะญาติไหนก็มาผิดแต่นี่ถ้าบลาชิเลยเสี่ย
ดูว่าတော့อึดเนี่ยแท้มาป่ะเลยญาติดีมาเดมกะกูตะกบาลงผิดแต่กุเสยโยคะดีแท้มาจ้ะอึดเนี่ยโยคะลูกเปียวลูกยาเลยป่ะเนาะดูทะเพียงดูจีเองมาปูอึดเนี่ยแหละอีเย็นน้องอ่ะเยจอกบอกแค่ดูฤทธิ์มาปูอึดเนี่ยแ
หละโอเคเสี่ยဒီရေယုံကြီးယောဂါကအဓိကဘာကြောင့်ဖြစ်ရလဲ
virus ကိုကူးစက်တာဗျရေကြောင့်ဖြစ်စီတဲ့ virus ပိုးကြောင့်သူကဖြစ်တာရေကြောင့်ဖြစ်ပြီးတဲ့နောက်အဲ့ virus ပိုးကကိုယ်ခန္ဓာအပြင်ပြန်မထွက်တော့ဘဲနဲ့ကိုယ်ခန္ဓာကြောယူတဲ့အာယုံကြောဆဲတွေအတွင်းထဲမှာသူကအောင်းပြီးတော့ခူပြီးတော့နားနေတယ်တခါနောက်တစ်ခါကျတော့သူပြန်ထလာပြီးယောဂါပြန်ဖြစ်တဲ့အခါကျတော့ရေကြောင့်မဟုတ်ဘဲနဲ့ရေယုံကြီးအနေနဲ့သူကဖြစ်လာတာဖြစ်တယ်ရေကြောင့်ပေါက်တဲ့လူ100လောက်မှာအယောက်20လောက်ကအသက်ကြီးလာတဲ့အခါကျရင်ရေယုံကြီးဖြစ်တတ်တယ်အဲ့တော့ဘာကြောင့်ဒီနားနေတဲ့ဟိုဗိုင်းရပ်စ်ကထကြွပြီးရေယုံကြီးပြန်ဖြစ်စေတယ်ဆိုတာတော့အကြောင်းရင်းတိကျတော့မသိသေးဘူးဗျ။ဒါပေမဲ့ရုပ်တရက်ပေါ့နော်။ကိုကားကျသွားတဲ့အခါမျိုးတွေဥပမာဒုတ်ကွေးဖြစ်တာ၊ဖျားတာ၊ဖိဖိစီးညားတာ၊ကင်ဆာဖြစ်တာ၊လူကီးမီးယားဖြစ်တာ၊ AIDS ဖြစ်တာ၊ HIV ဖြစ်တာ၊စိတ်ကြိုသိပြီးတော့ထိန်းနေရတာ၊ကင်ဆာဆီးသိနေတဲ့လူတွေတို့ကကိုကနာအင်္ဂါပစားထိုးကူးစက်ထားတဲ့လူတွေတို့ရတဲ့ကကိုဒီဆုံးစီကြာကြီးသုံးဆဲနေရတဲ့လူတွေမှာသူအဖြစ်များတယ်ဗျဒီရေုံကြီးကရေကြောင်းတော့တော့ကူးဆက်မှုမများဘူးဒါပေမဲ့ရေကြောင်းမပေါက်သေးတဲ့လူတွေတော့ကူးဆက်နိုင်တယ်ဒီမွေးကင်းစား green ငယ်ပြီးကိုကန်အားကျဆင်းနေတဲ့လူတွေအများဆုံးကူးဆက်လွယ်တယ်ဗျကူးဆက်တာကတော့ဒီရေကြောင်းအနေနဲ့ကူးဆက်ခဲ့တာများတယ်ရေုံကြီးဖြစ်တဲ့လူတွေကရေကြောင်းအရင်ကူးဆက်ပြီးတော့မှနောက်တစ်ချိန်မှာရေုံကြီးပြန်ဖြစ်တာအဲ့တော့ရေကြောင်း virus ကဘယ်လိုချိန်ထဲမှာကူးဆက်လဲဆိုရင်အသက်ရှူလမ်းကြောင်းကနေတဆင့်ကူးဆက်ကြတာ။နောက်ထိတွေ့မှုကလည်းဒုတိယအနေနဲ့ကူးဆက်တယ်လေ။ဒါပေမဲ့အသက်ရှူလမ်းကြောင်းကတဆင့်ကူးဆက်တာပိုများတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီဖြစ်ရခြင်းအကြောင်းတွေကိုသိထားတဲ့အခါကျတော့တချို့တော့မသိဘူးပါဆရာနော်။ကာကွယ်နိုင်တဲ့ဘာရောမလို့ရှိလဲ။
တိုင်းနိုင်ရင်ဒီရေကြောင်းဖြစ်နေတဲ့လူရေုံကြီးဖြစ်တဲ့လူအဲ့ဒီလူတွေနဲ့ကိုယ်ကတိုင်းနိုင်သလောက်ဝေးဝေးကွာကွာမှနေနိုင်တော့ကောင်းတာပေါ့နော်။ဒါပေမဲ့လည်းပြည်စုကူးစက်ပေးရတဲ့လူနာရှင်တွေမိသားစုဝင်တွေကြတော့အဲ့လိုမျိုးနေဖို့တော့ဖဲ့တာပေါ့နော်။အဲ့လိုမျိုးဆိုရင်တော့တိုင်းနိုင်ရင်တော့နှာခေါင်းဆွလေးတွေဆွထားရင်တော့ရေကြောင်းဗိုင်းရပ်စ်ပိုးတွေရှူတာတော့နည်းနည်းအနည်းနိုင်သမျှတော့နည်းမှာပေါ့နော်။ရေကြောင်းအတွက်ကာကွယ်ဆေးကတော့စမ်းသပ်နေတဲ့အဆင့်ပဲရှိသေး
။ဟုတ်ကဲ့ဆရာ။အဲ့တော့ဒ ဒီယောဂဖြစ်လာပြီဆိုရောဆရာဒီယောဂကိုစောစောစီစီသိတယ်ဘယ်လိုလက္ခဏာတွေစောင့်ကြည့်မလို့လဲ
အဲဒီလက္ခဏာတွေကအရေးကြီးတယ်ဆရာတွေကိုသိထားတဲ့အခါကျတော့လေကိုယ်လည်းပို့ပြီးတော့မင်းမင်းဆန်းဆန်းမဖြစ်တယ်ဆိုတော့သိနိုင်တာပေါ့နော်သူကဆက်ပြစ်မယ်ဆိုရင်ဒီပြားတဲ့နေရာရမှာဥဆုံးဒီစက်တာလိုနာတာလိုဆူးတာလိုစတဲ့ခံစားမှုတွေအရင်ပေါ်လာတယ်တည့်နေရင်တော့ကြာတယ်ပြီးတော့မှအနည်းငယ်ကြီးထပ်ပေါ်လာတယ်အဲ့နေရာမှာပြီးရင်ဖြားတာကောင်းကြိုက်တာလည်းဖြစ်ခြင်းဖြစ်တတ်တယ်ပြီးရင်အဲ့အနည်းငယ်ပေါ်မှာရေကြောက်လိုမျိုးအကြီးကြီးပုတွေအဆုလိုက်ပြုံလိုက်အုပ်စုလိုက်ထပ်ပေါ်လာတယ်အဲ့ဒါတွေပေါက်ထွက်သွားတဲ့အခါမှာနာရီဖြစ်ပြီးတော့နှပြေးတက်တယ်ကိုဝင်ပြီးတည်တတ်တယ်နောက်မှနှပြေးကကွာသွားတယ်အဲခံမသိရင်မှရွတ်ချန်ခဲ့တယ်အဲ့လိုနဲ့အားလုံးအစအနေဆုံးဒီနှစ်ပတ်သုံးပတ်လောက်ထိကြာနိုင်တယ်။သူကငါချက်ပြီးနဲ့အခါကလေးနာလာကြံခဲ့တယ်။အများဆုံးဖြစ်တာကတော့ကိုခန္ဓာနဲ့တင်မမှာအများဆုံးဖြစ်တယ်။အဲနောက်ထပ်မျက်နှာတို့လက်မောင်းတို့ခြေထောက်တို့အဲ့လိုနေရာတွေမှာလည်းဖြစ်တတ်တယ်။အဲမျက်နှာမှာဖြစ်ပြီးတော့ဒီမျက်လုံးမှာဖြစ်တယ်ဆိုရင်မျက်စိနေရာမှာဖြစ်တယ်ဆိုရင်တော့အထူးပြုစားဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့အာယုံကြောအလိုက်သွားတာဆိုတော့ဒီမျက်စိအလင်းကိုကြည့်တဲ့ဟိုမျက်ကြည်လွာအာယုံကြောကိုပါထိခိုက်တယ်ဆိုရင်မျက်စိအမြင်ကွယ်တတ်တဲ့အသည့်ဖြစ်လို့ပါအဲ့ဒါအရေးကြီးတယ်ဒါမှမဟုတ်အဲ့ညာမှာဖြစ်တယ်ဆိုရင်မျက်စိဆောင်နဲ့အတူကုတွဲပြသပြီးကုသမှုလိုတယ
်ဟုတ်ကဲ့နောက်တစ်ခုကတကယ်လို့ဒီကုသမှုမလုပ်ခဲ့နိုင်လို့ရှိရင်ဟောဒီနောက်ဆက်တွဲပြဿနာတွေတက်တဲ့အနေအထားရှိလား
နောက်ဆက်တွဲပြဿနာတွေဒီအောင်ကြီးမှာဖြစ်တတ်တယ်ပါလဲဆိုတော့အများစုကဒီရေုံပြောက်သွားပြီမဲ့နာနေတာကြံခဲ့တတ်တယ်အကြည့်လို့လဲဆိုတော့သူကရေပြားမှာအနာပြောက်သွားပြီမဲ့ရေပြားအောက်မှာရှိတဲ့အာရုံကြောတွေကပြက်စီးပြီးတော့ထိတာကိုမခံနိုင်ဘူးသူကအရင် sensitive ဖြစ်နေနည်းနည်းအင်းကြီးနဲ့ပုတ်တာတော့တော့မှသူကနာနေတယ်တစ်ချိန်လုံးနာနေတယ်တချို့ဆိုရင်လားနဲ့နှင်းနဲ့တော့ချီပြီးကြာနေတယ်အဲ့လိုလည်းမရဘူးဆုပ်ဆွဲထားသလိုဖြစ်နေတယ်တစ်ချိန်လုံးမခံနိုင်ဘူးအထူးသဖြင့်အတွက်ကြီးလေပူဖြစ်များတာဖြစ်တယ်အဲကြောင့်မို့လို့အဲ့နာတာကြံနာအဖြစ်နေအောင်လို့တက်တာအောင်လို့ယောဂဖြစ်ကြကြမှာမြင်မြန်ကုသခဲ့ဖို့လို့အဲနောက်ဆက်တဲ့ပြဿနာလေးဖြစ်တတ်သေးတယ်အဲကဂျီယိုနာကိုဘက်တီးရီးယားပိုးထောက်ဝင်တာပါအဲဒါဆိုရင်နာကျက်တာနှီးတယ်နာလာလို့ညီလာလို့လည်းပိုကြတတ်တယ်ပြန်လေးဖြစ်တတ်တယ်နောက်တဲ့ပြဿနာတစ်ခုကြံသေးတယ်အဲ့ဟာကဂျီယိုကြီးကကိုခန္ဓာတနည်းအားဆိုတနည်းအားပဲဖြစ်တာဥမာရင်ဘတ်ဆိုရင်ဘတ်ပေါင်ဆိုပေါင်လက်ဆိုလက်အဲ့လိုပဲဖြစ်တာအဲ့လိုမျိုးမဟုတ်ဘဲနဲ့နေရာအနှံ့ပေါ့တခြားနေရာတခြားအင်္ဂါတွေကိုပြန့်နှံ့လာလေဖြစ်တတ်တယ်ဖြစ်တော့နေတယ်ဒါပေမဲ့အထူးသဖြင့်ခုခံအားကြာချင်းနေတဲ့လူတွေမှာဖြစ်တတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီစောစောစီစီသိပြီးတော့ကုသနိုင်တော့ကောင်းလို့ဆရာတော့ကုသမှုဘာရောဘယ်လိုရှိလဲ
ကောင်းတာကတော့သူကရေကြောင်းဗိုင်းရပ်စ်ကိုဖြစ်တဲ့အတွက်ကြောင့်မို့လို့ဗိုင်းရပ်စ်စီစောစောစီစီတောင်းရင်ဖြစ်တဲ့ကာလတူတယ်မြင်မြန်လေးပျောက်တယ်ဒါနာလည်းသိမကြံဘူးအခက်မသိရင်နောက်ထပ်ပိုးဝင်တာတွေလည်းသိမဖြစ်ဘူးဒီလိုရေကြောက်ပြင်အဲ့မှာနောက်ထပ်ဘက်တီးရီးယားပိုးဝင်နေတယ်ဆိုရင်တော့ပတိဇီဝဆေးတွေလည်းကျွဲပြီးတော့တုံးရတာလည်းရှိတယ်။နောက်သိမ့်နာနေတယ်ဆိုရင်ရေကဲဝတ်ကတ်တာတို့အကဲကဲပျောက်ဆေးတွေပြီးတာတို့အဲ့လိုမျိုးတွေလည်းတုံးရတယ်။အဲ့ဒါတည်းနည်းနည်းပိုနာတယ်ရောင်ရမ်းမှုလည်းအများများတယ်ဆိုရင်တော့ပေါ်တီဆုံးဆေးတွေအကဲကဲပျောက်ဆေးတွေ antidepressant ကိုခေါ်တဲ့စိတ်ကျဆန့်ကျင်ဆေးတွေအဲ့လိုမျိုးတွေကျွဲတုံးရင်လည်းနာကျင်မှုပြန်လာအများန်သက်သာစေတယ်။နောက်နေအောင်ကြီးကိုလည်းရှောင်မှုလူတွေမြောင်ကြီးကနာတာကိုပူဆိုးစီတယ်နောက်တစ်ခါအဲ့ဒီအချိန်မှာကိုခန္ဓာဝိပင့်နေတဲ့လူတွေမှာဖြစ်တဲ့အတွက်ကြောင့်မလို့တခြားဥမာနာစီချောင်းစုတွေသူများတွေစီရတဲ့ကူးတတ်တဲ့အတွက်ကြောင့်မလို့လူများရှိတဲ့နေရာမှာမနေဘူးအိမ်မှာနာရနေနေနေမယ်ရက်တစ်ခါလောက်ပေါ့နော်တစ်ပတ်ဆယ်ရက်လောက်လုပ်ပြီးလို့ဆိုရင်တော့ကောင်းပါတယ
်ဟုတ်ကဲ့ဆရာဒီကူးတတ်မှုပြီးတဲ့အခါမှာဒီအမာရွတ်ကျန်တဲ့အနေထားရော
အမာရွတ်ကျန်နေတယ်အဲ့ဒါကဟိုဖြစ်လို့ဖြစ်မလို့မသိဘူးဒါမှမဟုတ်ကူးတာနောက်ကျတယ်ဒါမှမဟုတ်ကူးတော့ကူးတယ်ရေုံသေးတွေပါတယ်မတောင်းမိဘူးဒါမှမဟုတ်တော့ပိုးဝင်တာဖြစ်တယ်အဲ့လိုမျိုးနောက်ဆက်တွဲပြဿနာတစ်ခုခုဖြစ်တယ်ဆိုရင်တော့အမှရွတ်ကြံတတ်တယ်ဗျနောက်ခုခံအားကြနေတဲ့လူတွေအသက်ကြီးတဲ့လူတွေရတယ်အမှရွတ်ကြံလေးရှိတယ်ဗျ
ဟုတ်ကဲ့ချီးစမြိုက်တင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရွေးကောက်ပွဲတွေစတင်ခဲ့ပြီးနောက်ပိုင်းဦးသိန်းစိန်အစိုးရဖွဲ့စည်းခြင်းကစလို့နိုင်ငံခြားအကူအညီထောက်ပံ့မှုတွေတိုးလာပါတယ်။အလကားရတဲ့ထောက်ပံ့မှုတွေရှိသလိုအတိုးသက်တာတဲ့အခြေငါမှုတွေကလည်းရှိတဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခပဲပြဿနာကြောင့် NLD အစိုးရကိုနိုင်ငံခြားမှာဝေဖန်နေကြပြီမြဲဂျပန်ကတော့ယုံကြည်တယ်လို့ပြောပြီးဒုက္ခပဲပြန်ခေါ်ယူရေးအတွက်ဒေါ်လာ3,000,000,000မကြာမီကအလကားပေးလိုက်ပါတယ် ရခိုင်ပြည်နယ်အတွက်နောက်ထပ်ဒေါ်လာတန်း20ပေးဖို့လည်းစဉ်းစားနေတယ်လို့ဆိုပါတယ်။ပြုပြင်ပြောင်းလဲမှုတွေလုပ်တာကြောင့်နိုင်ငံခြားကူညီထောက်ပံ့မှုအများဆုံးရတဲ့နိုင်ငံစည်းရင်းမှာမြန်မာပါဝင်လာပါတယ်။ပြည်ပထောက်ပံ့မှုမှာအလကားပေးတာမျိုးရှိသလိုအစပိုင်းမှာဆက်စရာမလိုပဲနောက်ပိုင်းကျမှအတိုးနင်းနေနဲ့ပြန်ဆက်ရတာမျိုးလည်းရှိပါတယ်။နိုင်ငံတနိုင်ငံကအခြားတနိုင်ငံကိုငွေချေးပစ္စည်းကရိယာနဲ့အတတ်ပညာပေးတာကိုနိုင်ငံခြားသို့မဟုတ်ပြည်ပထောက်ပံ့မှုလို့ခေါ်ပါတယ်။တတိဆိုရင်တော့အစိုးရတစ်ခုကအခြားအစိုးရတစ်ခုကိုထောက်ပံ့တာပါပဲ။ထောက်ပံ့မှုလက်ခံတဲ့နိုင်ငံမှာလုပ်ကိုင်နေတာတွေကိုသဘောကျလို့ထောက်ပံ့တာရှိတယ်လို့ဩဇာညောင်းခြင်းလို့ထောက်ပံ့တာလည်းရှိပါတယ်။ဆင်းရဲလွန်းလို့လူသားချင်းစာနာထောက်ထားတဲ့အနေနဲ့လည်းကူညီထောက်ပံ့တာရှိပါတယ်။ထောက်ပံ့မှုတွေများလာတာမို့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနသစ်ကိုမကြာမီကဖွဲ့စည်းလိုက်ရပါတယ
်။လွတ်လပ်ရေးရပြီးချိန်ကစပြီးအခုချိန်ထိမြန်မာပြည်ကိုထောက်ပံ့ကူညီနေတဲ့နိုင်ငံဟာဂျပန်နိုင်ငံဖြစ်ပါတယ်။ဒုတိယကမ္ဘာစစ်မှာအင်္ဂလိပ်ကိုလိုနီမြန်မာပြည်ကိုဂျပန်ကကျူးကျော်တိုက်ခိုက်ခဲ့လို့ဆုံးရှုံးပျက်စီးရတာတွေကိုရောကြီးပေးတဲ့အနေနဲ့ဂျပန်ကထောက်ပံ့တာပါ1955ကနေ1965ထိ10နှစ်တာကာလမှာဒေါ်လာတန်း250ထောက်ပံ့ခဲ့ပါတယ်။စီအစိုးရလွတ်ရပ်ကိုမကြိုက်လို့အခြားနိုင်ငံနဲ့အဖွဲ့အစည်းတွေကထောက်ပံ့မှုကိုရပ်လိုက်ပေမဲ့ဂျပန်ကတော့အနည်းချင်းဆက်လက်ထောက်ပံ့ခဲ့ပါတယ်။ရည်ရွယ်ချက်ကဂျပန်ကုမ္ပဏီတွေအလုပ်ရဖို့ဖြစ်ပါတယ်။အဲ့ဒီအချိန်မှာတရုတ်ဝင်လာပါတယ်။ပထမဦးစွာ1997မှာဒေါ်လာ6သန်းဗမာစီအစိုးရကိုအလကားပေးပါတယ်။နောက်တော့အတိုးမယူဘဲဒေါ်လာ6သန်းထုတ်ချေးပါတယ်။1998ခုနှစ်ကစပြီး10နှစ်အတွင်းတရုတ်အစိုးရကမြန်မာအစိုးရကိုဒေါ်လာ24သန်းအလကားပေးပြီးတန်း480ကိုအတိုးနဲ့နဲ့ချေးခဲ့ပါတယ
်။မြန်မာပြည်ကိုနိုင်ငံခြားကထောက်ပံ့တာနဲ့ပတ်သက်ပြီးနိုင်ငံခြားအဖွဲ့အစည်းတွေကအစည်းအဝေးခန်းစားအမျိုးမျိုးရေးသားထုတ်ဝေပါတယ်။လွန်ခဲ့တဲ့ဖေဖော်ဝါရီလကအေရှားဖောင်ဒေးရှင်းသုတေသီတောမတ်စ်ကာရေးသားပြုစုတဲ့အစီရင်ခံစာထွက်လာပါတယ်2016ဇွန်လက2019ဇွန်လအထိမြန်မာနိုင်ငံမှာတွေ့ဆုံမေးမြန်းလေ့လာပြီးရေးသားထားတာပါပဲ Understanding Aid to Myanmar Since 2011ဆိုတဲ့စာရန်ဖြစ်ပါတယ်ဦးသိန်းစင်အစိုးရတက်လာခြင်းကစပြီးမြန်မာပြည်ကိုကူညီထောက်ပံ့မှုများလာပုံကိုရှင်းလင်းတင်ပြထားတာပဲဖြစ်ပါတယ်ထောက်ပံ့ကူညီနိုင်အောင်မြန်မာအစိုးရဆက်ရမယ်အကျွေးတွေကိုအထိုက်အလျောက်ပြည်လည်အောင်လုပ်ဖို့လည်းလိုပါတယ်
။ဦးသိန်းစိန်အစိုးရတက်လာချိန်မှာအပြည်ပြည်ဆိုင်ရာကိုပေးဆက်ရမယ်ကျွေးမီကဒေါ်လာတန်ပေါင်း1000ကျော်ရှိနေပါတယ်။ဒီကိစ္စကိုအရင်ရှင်းနိုင်မှနောက်ထပ်ခြေငားနိုင်မှသို့မဟုတ်ထောက်ပံ့နိုင်မှဖြစ်ပါတယ်။မြန်မာကျွေးပြဿနာမှာဂျပန်ကအဓိကနေရာကနေပါဝင်ပါတယ်။ဒေါ်လာတန်း9440ကိုဂျပန်ကပြန်မတောင်းပဲရှော့ပစ်လိုက်ပါတယ်။နော်ဝေးကလည်းဒေါ်လာတန်း900ကျော်ကိုရှော့ပစ်လိုက်ပါတယ်။ဂျပန်နဲ့နော်ဝေးရဲ့ကောင်းမှုကြောင့်ပေးဆက်ရမယ့်ကျွေးမီ90ရာခိုင်နှုန်းလောက်ပြေပြောက်သွားပါတယ်။ကြန့်ရှိနေတဲ့အကျွေးကိုတော့15နှစ်အတွင်းတဖြည်းဖြည်းပြန်ဆက်ဖို့စီစဉ်လိုက်ပါတယ်။ဦးသိန်းစိန်အစိုးရကိုဒေါ်လာတန်း2200ဂျပန်ကထပ်ချေးပြီးကမ္ဘာ့ဘဏ်ကတန်း920အာရှဖွံ့ဖြိုးရေးဘဏ် ADB ကတန်း950ကျော်အတိုးနည်းနည်းနဲ့ထပ်ချေးပြန်ပါတယ်။
နောက်တော့ဥရောပနဲ့အမေရိကန်ကလည်းထောက်ပံ့ချေငားလာကြတဲ့အတွက်2015ရောက်တော့အလူရှင်အဖွဲ့အစည်း40လောက်မြန်မာပြည်မှာအလုရှုပ်နေတာတွေ့နိုင်ပါတယ်။ကူညီထောက်ပံ့မှုဒေါ်လာတန်ပေါင်း 14,000 ရာယီတက်မှတ်ထားတဲ့အနေနဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒေါ်လာတန်ပေါင်း 1,000 ကျော်ကိုထောက်ပံ့ချေငားနိုင်ခဲ့ပါတယ်။ NLE အစိုးရတက်လာတဲ့အခါမှာထောက်ပံ့ချေငားမှုတွေအရှင်းအဟုန်နဲ့တိုးပွားလာမယ်လို့မျှော်လင့်ကြပြီးမြင်တယ်လို့ဖြစ်မလာပဲဦးသိန်းစိန်အစိုးရပုံစံအတိုင်းဆက်သွားနေတာတွေ့ရပါတယ်။ငါးနှစ်အတွင်းဒေါ်လာတန်း 8,000 ထောက်ပံ့မှု 2016 မှာဂျပန်ကကတိပြုပါတယ်။ပြပကူညီထောက်ပံ့မှုကိုတိရောက်စွာအသုံးပြုနိုင်ဖို့မြန်မာအစိုးရဘက်ကရောအလူရှင်နိုင်ငံတွေကရောစီမံခန့်ခွဲမှုတွေပြုပြင်ပြောင်းလဲလာကြပါတယ်။အစိုးရနဲ့အလူရှင်အဖွဲ့အစည်းပူးတွဲလုပ်ကိုင်နိုင်ရေးအတွက်လုံမီးလုံထုံးတွေပြုပြင်လာပါတယ်။ဒါကြောင့်မို့NLD အစိုးရဟာဦးသိန်းစိန်အစိုးရနဲ့ကွဲပြားချမ်းသာတဲ့နီလန်းကိုလိုက်မလားဆိုတာစောင့်ကြည့်ရမယ်လို့တောမတ်စ်ကားကဆိုပါတယ်ခင်ဗျာ
။ဦးအောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အခုတော့ တိုင်းသားဒေသတွေကအဖြစ်အပျက်တွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS အနေနဲ့ကလေးစစ်သားအသုံးပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်တွဲသွားမယ်လို့တာဝန်ရှိသူတွေကပြောပါရယ်23ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုဇွန်လကုန်မှာကျင်းပဖို့ရထားတယ်ဆိုတာနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းချက်တွေကိုကြားကြရမှာပါ
ကျမမိကလျာမွန်ပါရှင်။တရင်တွေကိုနိုင်ကွန်းအင်းနဲ့သူတင်ဆက်ပြီးသွားမှာပါ။ကလေးစစ်သားအုံပြုမှုပပျောက်ရည်အတွက်ကုလသမဂ္ဂနဲ့လက်သွဲဆောင်ရွက်မှုအသည့်ဖြစ်နေတယ်လို့လဲတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကပြောဆိုလိုက်ပါတယ်။မြမအစိုးရတပ်မတော်အပါဝင်တိုင်းရနာလက်နက်ကင်တပ်ဖွဲ့မှကလေးစစ်သားစုဆောင်အုံပြုမှုတွေတော်တော်များများရှိနေသေးတယ်လို့လဲမေလနှောင်းပိုင်းကကုလသမဂ္ဂကနေတရင်တော့တွေကိုဝေဖန်ထောက်ပြခဲ့တဲ့အပေါ် RCSS SSA ကနေတုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာတပ်မတော်နဲ့တိုင်းရနာလက်နက်ကင်တပ်ဖွဲ့တွေမှာကလေးစစ်သားများပြားရှိနေသေးကြောင်းကလေးများနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလအထူးကိုယ်စားလှယ်ဗာဂျီနီးယားကမ်ဘာကပြောဆိုခဲ့ပါတယ်
တနစ်ကြော်ကြရန်နာခရတဲ့ပြည်တော်စုငင်းချမ်းရင်ညီလာခံ23ရာစုပင်လုံတတိယကျင်းစီဝေကျင်းပမဲ့ရက်ကိုစုံလ30ရက်နေ့မှာကျင်းပဖို့အကြံပြင်းရထားတယ်လို့ပို့အမျိုးသားလူမျိုးရေးဖွဲ့ချုပ် BNL လို့နိုင်ရကဘူမူကြီးခွန်ဥက္ကာကပြောပါတယ်ပြီးခဲ့တဲ့မေလ30ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့အစိုးရသတ်မတော်နဲ့တိုင်းသာလက်နက်ကန်အဖွဲ့တွေအလို့သဘောတွေ့ဆုံမှုမှာအစိုးရအနေနဲ့စုံလ30ရက်နေ့ကိုမကျော်လွန်စေလိုကြောင်းသို့မှာ2018ခုနှစ်အတွင်းကြံနေတဲ့အဲ့ဒီ6လမှာပြည်တော်စုငင်းချရေးညီလာခံနောက်ထပ်တစ်ကြိမ်ဆက်လက်ကျင်းပဖို့အချိန်ရနိုင်မှာဖြစ်တယ်လို့ဘူမူကြီးခေါက္ကာကပြောပါရယ်။ NC လက်မှတ်ရေးသွေးခဲ့တဲ့တိုင်းဒေသလက်ကန်ဖွဲ့ရှစ်ဘွဲ့နဲ့ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP တို့လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ခြင်းနဲ့ RCSS ပြုလုပ်တဲ့လူစုတွေ့ဆုံပွဲကိုတပ်မတော်ကနေတားဆီးခြင်းပြုလုပ်ခဲ့တဲ့အတွက်ပြည်တော်စုငင်းချရေးညီလာခံတနစ်ကျော်ရနာထားရတယ်လို့လည်းပြောပါရယ်။
ကရင်ပြည်နယ်ဖားဝန်ခရိုင်ဘက်မှာလမ်းဖောက်နေတဲ့အစိုးရတပ်ဖွဲ့ချုပ်ပြန်လည်ရုတ်သိမ်းသွားခဲ့ပေမဲ့လယ်မူဘလော့ဒေတာကတပ်စခန်မရုတ်သိမ်းလို့ရွာ6ရွာကရွာသားတထောင်ကနေရမပြန်ရသေးဘူးလို့လည်းနယ်မြေခံ KNU တပ်မှုတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လ3ပိုင်းကခေးပူနဲ့လယ်မူဘလော့ကြားတပ်မတော်ဘက်ကလမ်းဖောက်မှုကြောင့် KNU တပ်မဟာ9အကြာနှစ်ဖက်စီရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးလယ်မူဘလော့ဒေတာကရွာသား2000ကျော်စစ်ဘေးသိမ်းရှောင်နေခဲ့ကြရပါတယ်။လက်ရှိမြန်မာစစ်တပ်နဲ့ KNU တပ်ကြားတိုက်ပွဲမဖြစ်ပွားတော့ပေမဲ့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့လည်း KNU တပ်မှုဗိုလ်မှူးစောကလည်တို့ကပြောပါတယ်
။ချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်မှဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရကနေစွန့်ခွာပြီးတခြားကျေးရွာကိုထွက်ပြေးသိမ်းရှောင်နေကြတဲ့စစ်ဘေးရှောင်ចောင်းသားចောင်းလူတွေဟာကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ပလက်ဝါမြို့နယ်လူမှုကူညီရေးပရဟိတဖွဲ့ကသွင်းမှုကိုကျော်အောင်ကပြောပါတယ်။ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်လက်ဝါမြို့နယ်ကုံမြင့်ကျေးရွာကလူဦးရေ334ဦးပြီးတောင်ကျေးရွာကလူဦးရေ80ဦးကုချောင်းပြားကျေးရွာကလူဦးရေ82ဦးတို့ဟာနိစရာကျေးရွာတွင်ထွက်ပြေးခိုလုံနေရဆဲဖြစ်ပါတယ်အဲ့ဒီစစ်ဘေးရှောင်တွေထဲမှာចောင်းသားចောင်းသူအများပြားပါဝင်နေပြီလက်ရှိကုံမြင့်စစ်ဘေးရှောင်ထဲမှာចောင်းသားចောင်းသူဦးရေ98ဦးပြီးတောင်ရွာမှာ18ဦးနဲ့ကုချောင်းပြားရွာမှာ20ဦးရှိနေတယ်လို့ပလက်ဝါမြို့နယ်လူမှုကူညီရေးပရဟိတစင်းရသိရပါတယ်
ရခိုင်ပြည်နယ်ပဂတိချင်းတွေနဲ့ပတ်သက်ပြီးလူမှုကွန်ရက်ဆန်မျက်နှာမှာရေးသားခဲ့တဲ့ရံပြဲမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသားမောင်ဦးကိုဆက်သွယ်ရေးပုံမှ66ကကြီးနဲ့ဖမ်းဆီးစစ်ဆေးခွင့်ပြုဖို့ပြည်နယ်စုရကလှုပ်တော်ဥက္ကဋ္ဌတန်းတောင်းဆိုထားပါတယ်။ဦးသားမောင်ဦးဟာသူ့ရဲ့လူမှုကွန်ရက်ဆန်မျက်နှာမှာတိုင်းနယ်ပြည်နယ်14ခုမှာရခိုင်ပြည်နယ်ဟာပညာရေးအနိုင်ကျဆုံးစီးပွားရေးအနိုင်ကျဆုံးပြည်နယ်စုရကိုပြည်သူများမကြိုက်ဆုံးလမ်းများမကောင်းဆုံး တရားစာသာအပေါ်များဆုံးတဘာဝတံငွေအထွတ်ဆုံးဆိုပြီး2018တက္ကသိုလ်ဝင်နှုန်းအောင်စင်းရာဂိုင်းနှုန်းနဲ့ပူးတွဲရေးသားခဲ့တဲ့အတွက်ဒီလ3ရက်နေ့မှာပြည်နယ်ပြည်အရေးမှုယုံဒုတိယညွှန်ကြားရေးမှူးဦးစိန်ထွန်းလှကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှာ66ကြီးနဲ့စစ်သွေးမျိုးအမှတ်1ရဲစခန်းမှာတရားစွဲဆိုထားတာဖြစ်ပါတယ်
အခုဆက်သွယ်မြင်းမြန်းချက်နဲ့တည်င်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။23ရက်စုပင်လုံညီလာခံတတိယအကြိမ်ကိုဇွန်လ9ပိုင်းလောက်မှာကျင်းပဖို့အစိုးရဘက်ကရက်ရှိလိုက်ပြီဖြစ်ပါတယ်။အစိုးရနဲ့တက်မတော်ဘက်ကဖြစ်စေခြင်းနဲ့စန္ဒနဲ့တိုင်းရင်းသားတွေဘက်ကလိုလားတောင်းတနေတာတွေထပ်တူကြပြီလား။ဘယ်အခြေအနေရှိနေပါသလဲဆိုတာသိရအောင်ငင်းချမ်းရေးလုပ်ငန်းစဉ်စတင်ကြတဲ့ကပါဝင်လာတဲ့ ခွန်ဆိုင်ကိုကျမနန်းဟောင်းကနေတွေ့ဆုံမေးမြန်းရမှာအခုလို့စပြောပါတယ
်တနစ်ကြော်ကြာလာပြီဖြစ်တဲ့တစ်ဆူမှုကြီးကိုသူတို့ကြော်လွှားနိုင်ဖို့ကြိုးစားခဲ့တာเนาะအချိန်ချင်းပေါ့เนาะသို့တော်လည်းပြီးခဲ့တဲ့မေလ30 31ရက်နေ့မှာသူတို့ကြော်လွှားနိုင်ခဲ့တယ်လို့ကြားရပါတယ်အဲဒီတော့အခုလောလောဆယ်ခေါင်းစဉ်အားလုံး5ခုရှိတယ်အခုဒီထဲမှာတဆူနေတာကနိုင်ငံရေးနဲ့လုံခြုံရေးဖြစ်တယ်ဒီတော့ကျွန်တော်တို့မျှော်မှန်းရတာကတော့အရင်ဆုံးကတော့ဒီလူမှုရေးတို့စီးပွားရေးတို့မြေယာနဲ့တရားစာတပစ္စည်းများစီမံခန့်ခွဲရေးတို့ကိုအရင်ဆွေးနွေးလုပ်မယ်လို့မျှော်မှန်းရပါတယ
်လုံခြုံရေးကောင်စင်နဲ့ပတ်သက်ပြီးတော့အများကြီးဆွေးနွေးရအောင်မယ့်အခြေအနေရှိပါသလားရှင
်ကျွန်တော်တို့ NCA နဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်တော်စုတတ်မတော်ဖွဲ့စည်းရေးရာဆွေးနွေးဖို့ဆိုတာပါပါတယ်တစ်ဖက်ကလည်းတမတော်ကနေပြီးတော့မှတိုင်းပြည်တစ်ခုထဲမှာတမတော်တစ်ခုဒီရှိသေးဆိုပြီးတော့မှတောင်းဆိုထားတယ်ဒီနှစ်ဖက်ရဲ့တောင်းဆိုချက်ကပေါင်းစပ်ဖို့လိုပါတယ်တကယ်လို့ဟိုတခွီးသရောတမတော်ဖြစ်ရေးဆိုပြီးတော့မှအခုရှိသေးတမတော်ကိုသွားပြီးတော့မှတခါလေဝင်ရမယ်ဆိုလို့ရှိရင်တော့ဒါကဒီ EEO တွေဘက်မှာအခက်အခဲရှိပါတယ်အဲဒီပြည်တော်စုတမတော်အသက်ဖွဲ့ရမယ်ဆိုလို့ရှိရင်လေအခုဒီစဲတမတော်ကလုံးဝအခုလောလောဆယ်ကတော့လက်မခံနိုင်သေးတဲ့အခြေအနေရှိနေတယ်လို့ကြားသိရပါတယ
်ဒီအချက်လက်တွေညှိနှိုင်းပြီးတော့မှအစ်မနဲ့ပြည်တော်စုတည်ဆောက်နိုင်ဖို့ဘယ်လိုဝေဖန်သုံးသပ်ပြောဆိုလို့ပါတယ်လဲရှင
်ကျွန်တော်တို့အခုအခြေအနေကကျွန်တော်တို့လွယ်ကူတဲ့ကိစ္စတွေကိုအရင်ဆွေးနွေးပြီးတော့မှနောက်မှအခက်ခဲဆုံးပြဿနာကိုလာဆွေးနွေးတော့ပိုကောင်းပါလေအဲ့လိုမျိုးအကြံပြုတယ်
ဆက်ပြီးတော့မွန်နိုင်ငံရေးပါတီဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ ADP နဲ့မွန်အမျိုးသားပါတီ MNP မြို့နယ်ခြေရွာအဆင့်ပါတီဝင်တွေဟာအခြေခံဖက်ဒရယ်သဘောတရားဆိုင်ရာဝေါ့ခ်ရှော့ပ်တင်ဒန်းတွေအတူတက်ရောက်ကြသလိုချစ်ကြည်ရင်းနှီးမှုတွေရရှိပြီးမွန်နပါတီပေါင်းစည်းရေးမှာအထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းသက်ဆိုင်ရာပါတီဝင်တွေကပြောပါတယ်မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
မွန်နပါတီပူပေါင်းပြီးမူတော်မြွနဲ့မွန်မျိုးသားပါတီရုံးခန်းမှာအခြေခံဖက်ဒရယ်သဘောတရားဆိုင်ရာတင်ဒန်းကိုမေလကုန်လမှနှစ်ရက်တာကျင်းပခဲ့ပြီးမြို့နယ်ကြီးရွာစီပါတီဝင်80ဦးခန့်တက်ရောက်ခဲ့ပါတယ်။အခြေခံဖက်ဒရယ်သဘောတရားဆိုင်ရာတင်ဒန်းအတွင်းမှာနှစ်ဖက်ပါတီလူငယ်ချင်းခေမင်းခွေရရှိခဲ့တယ်လို့လည်းမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP မူတော်မြွနဲ့မွန်မျိုးသမီးရေးရတာဝန်ခံမိသစင်သွေးကပြောပါတယ်။
ဒီနှစ်ပါတီတွဲဆောင်ရေးမှာမတို့ဖျော်လိထားတဲ့ပေါင်းစည်းရေးဆိုတဲ့ပေါင်းကူသရားတွေပေါ့နော်အဲ့ဒါအောင်မြင်လို့မတို့ယုံကြည်ကြ
အခြားသောမြို့နယ်တီးတီးတွေမှာအလားတူခြေခံဖက်ဒရယ်တင်နန်းတွေကိုပြုလုပ်ပေးနိုင်ရင်ပါတီပေါင်းစည်းရေးပိုမိုမြန်ဆန်လိမ့်မယ်လို့သူကဆိုပါတယ်အောက်ခြေလူငယ်ချင်းရင်းနှီးမှုရရှိလာတာဟာပါတီပေါင်းစည်းရေးအတွက်ရင်းနှီးလာတဲ့အတွင်းဆောင်းလာပြီလို့ထင်မြင်ကြောင်းဝူတုံမြို့နယ်မွန်မျိုးသားပါတီ MNP လုံမှုဆောင်အဖွဲ့ဝင်မိလှလှရီကအခုလိုဆိုသွားပါတယ်
အမအမျိုးမဆုံးကြုံလာခဲ့ရဘူးလေအားလုံးကဟိုဘောလုံးကြီးကြီးရဟိုအမအနေနဲ့နေပါတော့ဒီရှေ့သူစီရင်ပါတီအပေါင်းဟိုအားကြီးစက်မလို့မချင်တော့ပါနော်
ဒါအပြင်နှစ်ဖက်ပါတီပေါင်းစည်းရေးကိစ္စကိုလာမယ့်ဇွန်လပထမပတ်မှာနှစ်ဖက်ထိပ်တီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းထားပြီးဖြစ်တယ်လို့လည်းသက်ဆိုင်ရာပါတီတာဝန်ရှိသူတွေကပြောပါတယ်မွန်ပါတီတွေတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းလာတာဟာပေါင်းစည်းရေးအတွက်ကောင်းတဲ့လက္ခဏာတစ်ခုလို့လဲဖက်ဒရယ်တင်နန်းဖွဲ့အကြံပေးသူမင်းချန်းထွိုက်ကအခုလိုပြောသွားပါတယ
်သူတို့အချင်းချင်းထိတွေ့မှုပို့ပြီးတော့အခွင့်အလမ်းတွေပွင့်လာတာပေါ့ဟိုလက်တွေ့ပိုင်းမှာသူတို့ရဲ့လှုပ်ရှားမှုတွေမြင်လာရတယ်ဒီချိန်တော့ဆိုရင်တော့ဟို ပေါ့မလို့ပြောပြီးတော့လှုပ်ရှားမှုတွေမတွေ့ရဘူးအခုဆိုရင်တော့အစီအွေတွေမှာအတူတူတက်တာတော့တွေ့လာတယ်ဆိုကြတာကဟိုသူတို့နိုင်ငံရေးရသဘောတူတဲ့အချက်လက်တွေပါတယ်ဆိုတော့သူတို့ကောင်းဆောင်ပြီးချင်းချင်းတွေ့တာရောရှိမှာပေါ့လေနော်ဒါပေမဲ့သူတို့ချင်းချင်းတွေ့ဆုံမှုပဲပို့ပြီးတော့ခြေလမ်းစိတ်လာတာပေါ့အဲဒီတော့ကျွန်တော်ကတော့ဟိုကောင်းတယ်လို့မြင်တယ်ပေါ့နော်
ဒီတင်နန်းကိုမွန်ပြည်နယ်ခြေဆိုင်မွန်လူထုဆောင်ရနဲ့ဖွဲ့တဲ့ချမ်းပေးဖွဲ့ FTT မှာဖွဲ့တဲ့ရေးရကျွမ်းကျင်သူတွေဖြစ်ကြတဲ့ Confidence ဆရာမင်းချန်ထွန်းဆရာဆိုင်စင်မင်းအေးနဲ့ဆရာဆလိုင်းရှိုင်းထွန်းတို့ကတင်ကြားပို့ချခဲ့တာဖြစ်ပါတယ်ရှင
်အခုဆက်လက်ပြီးတရင်ချင်းချုပ်ကိုနားဆင်ရမှာပါ
တောင်ပိုင်းရှမ်းပြည်တမတော် RCSS SSA အနေနဲ့ကလေးစစ်သားအုံပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်သွဲသွားမယ်လို့ဆိုပါတယ်။တနစ်ကျော်ရနာခဲရတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယကျင်းစည်းဝေးကိုဇွန်လ30ရက်နေ့မှာကျင်းပဖို့ရထားပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine Dot Ta တွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်တည်ရင်ပအစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင
် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလာပဲဖြစ်ပါတယ်ခင်ဗျာလာမယ့်စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘလို့အကြောင်းအရာတွေဆွေးနွေးကြမလဲသိပေးကြပါတယ်
တော်ရရှင်များရှင်မကြသေးခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစီးဝါတွေအမြောက်များဖမ်းဆီးရမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရစီးဝါနှိမ်နှင်းမှုတွေလှုပ်လာတာတွေ့ရပါတယ်။မူရစီးဝါမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးနှိမ်နှင်းတာတွေရှိတယ်ဆိုပေမဲ့လည်းမကြာခဏလက်တွေကိုမမိတာမျိုးမူရစီးဝါတိုက်ဖျက်ရေးမှာထိထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။မြန်မာနိုင်ငံမူရစီးဝါတိုက်ဖျက်ရေးဘာတွေအားနည်းချက်တွေရှိနေလဲ။တိုးတက်အောင်လုပ်နိုင်မယ့်နည်းလမ်းဘာတွေရှိမလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒါမဲ့စနေည VOA ဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ24-32-39တို့မှာဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ဂျန်နေသေးတဲ့အချိန်တော်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်းတို့ရှင်သတင်းပတ်တဲ့သပိုင်းဝင်တွေ့ဆုံမှုရှိနေကြမှာပဲ။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဒီနေ့အင်ပီရိုမှာအမေရိကန်သမ္မတနဲ့တွေ့ဖို့ရှိပါတယ်။အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့နှစ်နာရီကြာတွေ့ဆုံဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းမှုတရကျင်းပဖို့လည်းစီစဉ်ထားကြတာပါ။သမ္မတထရန့်ကတော့မြောက်ကိုရီးယားနဲ့ကုန်သွယ်ရေးကိစ္စမြောက်ကိုရီးယားအရေးကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးမယ့်အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ကနေဒါနိုင်ငံမှာဒီသတင်းပတ်ထဲကျင်းပမဲ့ဆက်မှုထက်သည့်ခုနှစ်နိုင်ငံ G7 ညီလာခံအတွင်းအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေပေါ်မဟာမိတ်တွေရဲ့ဝေဖန်မှုတွေကြေဝါနိုင်ပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့မူဝါဒအတိုင်းအခိုင်အမာရပ်တည်သွားမယ်ကြောင်းသမ္မတရဲ့ထိပ်တန်းစည်းဝေးရေးအကြံပေးပုဂ္ဂိုလ်ကပြောလိုက်ပါတယ်။ခက်ခဲတဲ့ကိစ္စတွေဖြစ်ပေမဲ့သမ္မတအတွက်အခက်အခဲမရှိနိုင်တဲ့ကြောင်းအမျိုးသားစည်းဝေးကောင်စီညွှန်ကြားရေးမှူးလယ်ရီကတ်လောကပြောဆိုလိုက်တာပါ။အမေရိကန်ထုတ်ပစ္စည်းတွေအသုံးပြုခွင့်တားမြစ်လိုက်တဲ့အတွက်လုပ်ငန်းတွေထိခိုက်နေတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီ CTE ကိုတခတ်မှုတွေဖိရှားပေးဖို့သဘောတူညီချက်ရရှိသွားပြီဖြစ်တဲ့အကြောင်းအမေရိကန်ကုသရေးဝန်ကြီးဝေဘာရော့စ်ကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားဤရနိုင်ငံနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်မှုအတွက်အလုပ်သမား9000ခွဲလောက်ရှိတဲ့ CTE ကုမ္ပဏီကဒေါ်လာ10,000ပေးဆောင်မှုဒေါ်လာ3,400အာမခံထားဖို့နဲ့ကုမ္ပဏီစီမံခန့်ခွဲရေးနဲ့ဘုတ်ဖွဲ့တစ်ခုလုံးအစားထိုးပြောင်းလဲဖို့သဘောတူညီမှုရခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးရော့စ်ကပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံမှာစစ်ပွဲတွေရပ်ပြီးငြိမ်းချမ်းရေးအတွက်ဖြေရှာရမှာတာလီဘန်တပ်ဖွဲ့တွေပါဝင်လာအောင်ကြိုးပမ်းတဲ့အနေနဲ့ရှေ့တိမတ်အင်္ဂါနေ့ကဆက်လို့ဇွန်လ20ရက်နေ့ထိအစိုးရတပ်ဖွဲ့ဝင်တွေတစ်ဖက်သက်ပြစ်ခတ်ရစဲမဲ့အကြောင်းသမ္မတအရှရက်ကာနီကကြေညာပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်ကလည်းသမ္မတရဲ့တာလီဘန်တွေပေါ်ပြစ်ခတ်ရစဲရေးကြေညာချက်ကိုလေးစားလိုက်နိုင်မယ်အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုပြီးတော့ကြိုဆိုလိုက်ပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းချင်းကြီးကိုကိုအောင်လင်းပြပြခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vasco Volaric ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းလိုမီတာ25-32-51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သတင်းရှင်တွေအားလုံးဘေးပြေရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.